Welcome to the Voice of America in Burmese.
ဒီအနေနဲ့သွားသွဲကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဆေးကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ23ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတို့ကပါကြည့်ရိုက်ကင်းဆက်ပေးနေပါပြီခင်ဗျာ
အခုလက်ရှိနေတဲ့ခုပေါ့4ယောက်ကအသက်ရှင်နေ
ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်ကကမောင်စုမင်းပါတရုတ်လိုကိုဗစ်ကာကွယ်ဆေး9သိန်းကျော်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အကြောင်းထိုင်းနိုင်ငံကဒီမိုကရေစီရေးလှုပ်ရှားတဲ့အကြောင်းသား12ဦးဟာဘရင်ကိုစော်ကားမှုနဲ့ဆွဲချက်တင်ခံရတဲ့အကြောင်းအရှိတောင်အရှာတောင်ပေါ်တစ်တောပြုံတိမှုဟာဆိုးရိမ်စရာဖြစ်နေတဲ့အကြောင်းစတဲ့သတင်းတွေအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာအဲဒီလိုထိတ်တန့်ရောက်သတင်းတွေအပြင်ရှမ်းပြည်နယ်မိုင်းပြင်းမှာမိုးကြီးတာကြောင့်လမ်းပြင်အလို့သမား12ဦးရေထဲမျောပါသွားတဲ့သတင်းပေးပို့ချက်တဲ့ပုံမှာတော့
အခုလက်ရှိနေတဲ့ခုပေါ့4ယောက်ကအသက်ရှင်နေတွေ့ရတာမျောကတော့အားလုံးကတော့ကြားရှိမှာ12ယောက်ကလက်တော့ရှားပူကျတဲ့လူမျိုးတွေလုံးနေလို့ပဲရှိပါသေးတယ်
ဒေသခံတို့ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီအကြောင်းနဲ့အတူမြန်မာနိုင်ငံနဲ့နိုင်ငံတကာကစိုးရိမ်ပွဲကိုဗစ်အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဝယ်ယူထားတဲ့ဆိုင်နိုဖန်ကိုဗစ်ကာယောဂါကာကွယ်ဆေး9သိန်းကျော်ဟာမနေ့ကြာသပတေးနေ့ကမြန်မာနိုင်ငံကိုလေကြောင်းခီးစဉ်နဲ့ရောက်ရှိလာပါတယ်အာနာသိစိတ်ကောင်စီကနေတရုတ်နိုင်ငံထုတ်ကာကွယ်ဆေး၄တန်းဝယ်ယူခဲ့တယ်လို့ဒီလအစောပိုင်းကပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းကာကွယ်ဆေး၂တန်းထပ်ဆောင်လှူဒန်းခဲ့တယ်လို့ဆိုပါတယ်။အလားတူဒီလအစောပိုင်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုတွားဟုတ်ခဲ့စဉ်ကိုဗစ်ကာယောဂါကာကွယ်ဆေး၂တန်းဝယ်ယူခဲ့တယ်လို့လည်းပြောပါတယ်။ဒီတော့အတွင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ကိုဗစ်ကာယောဂါတိုက်ချက်ရေးအဖွဲ့ဖွဲ့စည်းပြီးကြောင်းနဲ့ကာကွယ်ဆေးတွေကိုနိုင်ငံတကာအကူအညီနဲ့ရယူပေးသွားမယ်လို့မနေ့ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ54တန်းမှာ 1.95 တန်းဟာကာကွယ်ဆေးထိုးပြီးပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။မနေ့ည8နာရီထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း18,253 ခုကိုစစ်ဆေးဆန်းသတ်တဲ့အခါမှာယောဂပိုးကူးစက်သူ 6,900 တဦးတွေ့ရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီကရင်အမျိုးဒီကရင်အကျိုးပြုတက်မတော် DKBA ရဲ့ထိတ်တန့်ခေါင်းဆောင်တဦးဖြစ်သူစေဦးစီးချုပ်ဗိုလ်ချုပ်ကြီးစောမိုရှိဟာကိုဗစ်ယောဂါနဲ့ရန်ကုန်မြို့မင်္ဂလာတုံးစစ်ဆေးရုံမှာဇူလိုင်21ရက်နေ့ကကွယ်လွန်သွားတာဖြစ်ပါတယ်ဆေးဝါးကုသမှုခံယူနေရင်းအောက်ဆီဂျင်ကြာဆင်းလာရကသတိမေ့လင်းမျောသွားပြီးနောက်ဗုဒ္ဓနေ့ညနေပိုင်းမှာကွယ်လွန်သွားခဲ့ကြောင်းကရင်သတင်းစာသတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂီကပြောပါတယ
်။ဟုတ်ဆီမတာချင်းဖွဲ့စည်းတိုင်ဝမ်ရဲ့တင်ပြောဆီဆမီအရာဆိုတော့လေးနာရီခွဲချက်ချုပ်မနေ့40လောက်မှာတော့တာတကြီးဆုံးသွားသတိလေးနဲ့တခါတည်းဆုံးသွားသောပုံစံမျိုး။အမေကိုဗစ်နဲ့ဆုံးတယ်လို့ကတော့အလုံးအားအတူကြီးကြတယ်ပေါ့။
ကိုဗစ်အဒီပလူနာဖြစ်တဲ့အတွက်အမြန်ဆုံးမိသကြိုရပြီးခရီးယန်ဘာသာဝင်ရဲ့ထုံနှန်းအစဉ်လာရသူ့ရဲ့အယိုးပြအိုးကိုဇာတိရွာမှာကူးသင်းသွားမယ်လို့သိရပါတယ်ပူယိုကြီးစောမှုရှိဟာဇူလိုင်လဆန်းကလေးကကိုဗစ်ဖြစ်နေပြီးရန်ကုန်မင်္ဂလာတုံးဆေးရုံမှာကူးသမှုခံယူနေတာ10ရက်လောက်ရှိနေပြီဖြစ်ပါတယ် DKBA စေဦးစီးချုပ်ဗိုလ်ချုပ်စောမှုရှိဟာကွယ်လွန်ချိန်မှာအသက်53နှစ်ရှိပြီဖြစ်ပါတယ်DKB ဟာ2015မှာ NCA ပြည်ရစာချုပ်လက်မှတ်ထိုးပြီးနောက်ဗိုလ်ချုပ်စောမိုရှိဟာကွယ်လွန်ချိန်အထိမြန်မာစစ်တပ်အတိုင်းဝိုင်းနဲ့နှိစခဲ့သူဖြစ်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ
်။အရှိတောင်အရှာရဲ့တောင်ပေါ်အပူပိုင်းတစ်တောတွေမှာတစ်ပင်တွေအလင်းမြန်ပျောက်ွယ်ကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးကုန်မှာစိုးရိမ်နေရကြောင်းသုတေသနပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။တကဘာလုံးကအပူပိုင်းတစ်တောအလုံးရဲ့15ရာခိုင်နှုန်းလောက်ဟာအရှိတောင်အရှာမှာရှိပြီးတစ်ပင်တွေတလိပ်ဆန်တွေရဲ့ဇီဝမျိုးစုံမျိုးကွဲတွေရေရှည်တည်တံ့ရေးအတွက်အဓိကအထောက်အကူပေးနေတယ်လို့လည်းဆိုပါတယ်။တစ်ပင်တွေကိုရှင်းလင်းပစ်တာဟာဂေဟဗေဒစနစ်ကိုဖျက်ဆီးရာရောက်တယ်လို့လည်းထောက်ပြပါတယ်။အရှိတောင်အရှာမှာတရားမဝင်တစ်ထုတ်လဲတာဟာအဓိကတစ်တောပြုံးပြီးရဲ့အကြောင်းရင်းဖြစ်တယ်လို့လည်းဆိုပါတယ်။ ူးတည်သနာပညာရှင်တွေဟာဂျိုလူဓာတ်ပုံတွေကိုလည်းအသုံးပြုလေ့လာခဲ့ရမှာအရှိတောင်အရှာမှာအနည်း20အတွင်းတစ်တော့ဧက150ကျော်ဆုံးရှုံးသွားတာတွေ့ရပါတယ်2000ပြည့်နှစ်တစ်နှစ်ထဲမှာတွင်ပြမ်းမြအေက5တန်ဒီပါဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်2010ကနေ2019အထိတစ်နှစ်ကိုအေက10တန်ဒီပါဆုံးရှုံးခဲ့တယ်လို့လည်းပါရှိပါတယ်ထိုင်းနိုင်ငံအာရှနည်းပညာအင်စတီကျူကသစ်ပင်တွေရဲ့ကာဗွန်ထိန်းသိမ်းမှုကိုလေ့လာနေတဲ့ဆာဆာဂီကကျွန်တော်တို့အနေနဲ့သစ်ပင်တွေကိုထိန်းသိမ်းဖို့တာဝန်ရှိပါတယ်ဘာကြောင့်လဲဆိုတော့သစ်ပင်တွေမရှိရင်ကျွန်တော်တို့ဘဝတွေရပ်တည်လို့မရနိုင်လို့ပါလို့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူចောင်းသား12ဦးအပေါ်ဘရင်ကိုအကြီးညိုပြက်စီမှုပုံမှန်ကြာသာပတိနေ့ကတရားစွဲဆိုလိုက်ကြောင်းចောင်းသားတွေရဲ့ရှင်းနေတွေကပြောပါတယ်ဒီចောင်းသားတွေဟာထိုင်းနိုင်ငံရဲ့ဘရင်စနစ်ကိုပြုပြင်ပြောင်းလဲပေးဖို့မနှစ်တုန်းကတောင်းဆိုဆန္ဒပြရမှာပါဝင်ခဲ့သူတွေဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်ဟိုကြအစိုးရကိုမကျေနပ်ရာကထိုင်းရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေမှာចောင်းသားတွေကအဓိကဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်။လူပေါင်းတောင်းချီဦးပေါင်းပါဝင်တဲ့အထိចောင်းသားတွေဦးဆောင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတစ်ချိန်ကမတုတ်ထိရဲခဲ့တဲ့ဘရင်စနစ်ပြုရင်ပြောင်းလဲရေးလှုပ်ပေးဖို့တောင်းဆိုတန်းတွေထွက်ပေါ်လာတာပါ။ចောင်းသားကောင်းဆောင်12ဦးကိုထိုင်းဘရင်မိသားစုအပေါ်စော်ကားမှုအကြီးညိုပြက်စီမှုပုံမှတ်တွေနဲ့တရားစွဲဆိုလိုက်တယ်လို့ចောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူအခွင့်အရေးရှေ့နေများအဖွဲ့ TLHR ကပြောပါတယ်မနှစ်အောက်တိုဘာလတည်းဂျာမနီနိုင်ငံမှာအနားယူနေတဲ့ထိုင်းဘရင်ကိုဆန့်ကျင်ဖို့ဆန္ဒပြသူတွေဟာဘန်ကောက်မြို့ကဂျာမနီတန်ယုံရှိဆူယုံခဲ့ကြတာပါပြည်မှုကျူးလွန်ကြောင်းထင်ရှားခဲ့ရင်ပုံမှန်တစ်ခုစီအတွက်အငင်းဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်ကြာခံရပွဲရှိပါတယ်
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်တောက်ကြံဒီမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်တာလီဘန်တွေရဲ့ချင်းကြောက်မှုကိုခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံကသတင်းမီဒီယာသမားတွေကိုအထူးပြည်ဝင်ခွင့်ဗီဇာတွေပေးပြီးပြည်ဝင်ခွင့်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကွန်ဂရက်ကိုအမေရိကန်ပြည်ထောင်စုရှိသတင်းမီဒီယာညွန်ပေါင်းအဖွဲ့ကြီးကမနေ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီမီဒီယာသမားတွေဟာအမေရိကန်အပါအဝင်နိုင်ငံတကာသတင်းဌာနတွေနဲ့ချိတ်ဆက်အလုပ်လုပ်နေကြတဲ့အတွက်ကြောင့်တာလီဘန်တွေရဲ့ချင်းကြောက်မှုကိုခံနေရတယ်လို့လည်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့သူတွေကိုအပြန်အလှန်အားဖြင့်အမေရိကန်ပိုင်တဲ့နယ်မြေကိုခေါ်ယူတဲ့ပုံစံမျိုးအခုလည်းပဲအာဖဂန်နစ္စတန်နိုင်ငံသတင်းမီဒီယာသမား1000ကျော်နဲ့သူတို့ရဲ့မိသားစုဝင်တွေကိုအကူအညီပေးဖို့တိုက်တွန်းချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့2008ခုနှစ်ကလည်းအီရတ်မှာအမေရိကန်အစိုးရနဲ့အလုပ်တွဲလုပ်ခဲ့တဲ့မီဒီယာသမားတွေကိုအမေရိကန်ပိုင်တဲ့နယ်မြေထဲခေါ်ယူအကာအကွယ်ပေးတဲ့အကြောင်းကိုလည်းအကိုအကားအနေနဲ့တောင်းဆိုချက်မှာရေးသားထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ခဲ့ကြတဲ့ကအ ਨੇ ဆုံးအာဖဂန်နစ္စတန်သတင်းသမား10ဦးလောက်ဟာတပ်ဖြတ်ခံခဲ့ရပါတယ်။ဒါအပြင်တာလီဘန်တွေသိမ်းပိုက်ထားတဲ့နိုင်ငံမြောက်ပိုင်းဒေသတွေကဒါဇင်ပေါင်းများစွာရှိတဲ့သတင်းသမားတွေလည်းထွက်ပြေးကုန်ကြရပါတယ်။တာလီဘန်တွေကတော့လွတ်လပ်တဲ့သတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမလုပ်ဘူးလို့ညင်းဆိုပြီးအာဖဂန်အစိုးရပိုင်းမီဒီယာတွေကိုဒါတိုက်ခိုက်ခဲ့တာပါလို့ပြောပါတယ်။အဲ့ဒီအတွက်သတင်းသမားတွေအနေနဲ့ပုံမှန်အတိုင်းအလုပ်လုပ်ကြဖို့လည်းပြောဆိုထားတယ်ခင်ဗျာ။
ကျူဘားနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေပေါ်ဖိနှိပ်ဖြိုခွဲတဲ့လုပ်ရအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာသာပတိနေ့မှာကျူဘားအစိုးရကိုအပြင်းထန်ဆုံးဝေဖန်ပြောဆိုလိုက်ပြီးဆန္ဒပြသူတွေကိုတိုက်ခတ်ရမှာဥဆောင်ခဲ့တယ်ဆိုတော့ကျူဘားစစ်တပ်အကြီးအကဲနဲ့ကျူဘားပြည်ထောင်စုဝန်ကြီးဌာန Black Barret ခေါ်တဲ့အထူးတပ်ဖွဲ့ကိုတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်လူတွေကိုအစုအပြုံလိုက်ဖမ်းဆီးထိန်းသိမ်းတာဟန်ဆောင်တရားရုံးတွေနဲ့မမျှတဲ့ထောင်ဒဏ်တွေချမှတ်တာပြည်သူတွေနှုတ်ဆက်သွားအောင်ချင်းချောက်တာတွေကိုသူ့အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းကျူဘာပြည်သူတွေဟာအခြားလူသားတွေအားလုံးနီးတူလွတ်လပ်စွာသဘောထားဆန္ဒထုတ်ဖော်ခွင့်ငြင်းငြမ်းစွာစုဝေးခွင့်တန်းတူလုပ်ပိုင်ခွင့်ရှိရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုဟာကျူဘာနိုင်ငံမှာ62နှစ်ကြာကွန်မြူနစ်စနစ်အုပ်စိုးမှုကိုရဲဝံ့စွာလမ်းပေါ်ထွက်ဆန့်ကျင်တဲ့ပြည်သူတွေနဲ့အတူရပ်တည်နေပါကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားပါတယ်ကျူဘာကိုအရေးယူဖို့သမ္မတဘိုင်ဒန်ကအခုလိုပြောကြားလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကိုပြေလည်အောင်ကြိုးစားမယ်ဆိုတဲ့သူ့ရဲ့ဂတိစကားကနေနောက်ပြန်လှည့်သွားတာလည်းဖြစ်ပါတယ်
တိုချိုအိုလံပစ်ကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတကတော်ဂျေးဘိုင်ဒင်ဟာတန်တမန်အဖွဲ့ကိုဦးဆောင်ပြီးမနေ့ကဂျပန်နိုင်ငံကိုရောက်ရှိလာခဲ့ပါတယ်။သူ့ကိုယိုကိုတာလေဒတ်လေယာဉ်ကွင်းမှာဂျပန်နိုင်ငံရဲ့ဝင်ကြီးကလာရောက်ကြိုဆိုခဲ့ပြီးနောက်ညနေပိုင်းမှာဂျပန်ဝင်ကြီးချုပ်ယိုရှီဟီတက်ဆူဂါနဲ့ဇနီးတို့ကညစာနဲ့တက်ခင်းအက်ခံခဲ့ပါတယ်။ဒီနေ့မှလည်းအမေရိကန်အိုလံပစ်အားကစားသမားတွေနဲ့အွန်လိုင်းကနေတွေ့ဆုံမယ်လို့ယူဆရပြီးနောက်အဲ့ဒီနောက်ဂျပန်ဘီယင်နာရူဟီတိုနဲ့နန်းတော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။သမရကရောဟာဒီကနေ့တိုချိုအိုလံပစ်ဖွင့်ပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တိုချိုအိုလံပစ်ဖွင့်ပွဲတော်ကိုပိတ်တဲ့အနေငယ်သာခဝေဝေကနေတက်ရောက်ကြည့်ရှုခွင့်ပေးထားပါတယ်။တိုချိုအိုလံပစ်ကိုလည်းကိုဗစ်ကပ်ရောဂါကြောင့်တစ်နှစ်နောက်ကျပြီးမှကျင်းပနိုင်တာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှားသုံးဆွဲနေကြတဲ့ထော်မောင်းများစွာသောအင်တာနက်ဝက်ဘ်ဆိုက်တွေကြားသာပရိနေတုံးကပြတ်တော့သွားတဲ့အထက်မှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကြီးတွေရဲ့အင်တာနက်ကွန်ရက်ကြီးတွေလည်းပြဿနာကြုံရပါတယ်။အခါမိုင်အင်တာနက်နည်းပညာကုမ္ပဏီဟာလည်းအလားတူအင်တာနက်ပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်ခဲ့ရပြီးနောက်ပိုင်းမှာပြဿနာကိုဖြေရှင်းနိုင်ခဲ့တယ်လို့သူတို့ကုမ္ပဏီရဲ့ Twitter မှာသတင်းထုတ်ပြန်ပါတယ်။သူတို့ရဲ့ website ချောချောမောမောပြန်လည်ပြီးတော့ပုံမှန်တိုင်းအလုပ်လုပ်နေပြီဆိုတာကိုစောင့်ကြည့်နေသေးပဲဖြစ်တယ်လို့ပြောပါတယ်။အင်တာနက်ပြတ်တောက်မှုကြောင့်ပြဿနာတက်ခဲ့ရတဲ့လုပ်ငန်း website တွေထဲမှာ Delta Lee Chang Line, British Airway, Capital One ဘဏ်လုပ်ငန်း Vanguard, UPS စာပို့လုပ်ငန်း Lastpert, AT&T Telephone လုပ်ငန်း Costco လက်ကားဈေးဝယ်စင်တာတွေလည်းပါဝင်ပါတယ်။အဲ့ဒီတွေကအချို့ online ဝန်ဆောင်မှုတွေပြန်လည်ရရှိနေပြီလို့ဆိုပေမဲ့အခုလိုအင်တာနက်ပြတ်တောက်သွားရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ဗီဒီယိုရဲ့တောက်ကြနေမနေခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုခမောင်စိုးမင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးသတင်းပေးပို့ချက်တွေကိုတပုတ်ပြီးတပုတ်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီကဘာမှာရင်ဆိုင်နေရတဲ့ကိုဗစ်ရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့သတင်းပတ်တွင်ကိုဗစ်ပိုးတွေ့လူနာနေ့စဉ် 26,000 ကျော်ရှိလာခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့တစ်လကတည်းက2ဆကျော်မြင့်တက်လာတာဖြစ်ပြီးအဲ့ဒီတည်းကမှ80ရာခိုင်နှုန်းကျော်ဟာကူးစက်မြန် Delta ဗီဇကွဲ virus ကူးစက်ခံရတာဖြစ်တယ်လို့ပြောပါတယ်။ဒီလိုအခြေအနေမှာသတင်းမှားတွေနဲ့ကာကွယ်ဆေးထိုးရေးစန့်ကျင်တဲ့လှုပ်ရှားမှုတွေဇက်တိုက်ရှိလာနေတာကြောင့်လဲဂျိုးဘိုင်ဒန်အစိုးရအဖွဲ့အစည်းနဲ့ကိုဗစ် virus ကူးစက်ပြန့်နှံ့မှုတိုးပွားလာနေတာကိုဘယ်လိုမဟာဗျူဟာတွေချမှတ်ပြီးတော့တိုးမြင့်လှုပ်ဆောင်သွားမလဲဆိုတာ VOA ရဲ့အင်ဂျူရောသတင်းတော့ပက်စီဝီဒါကူဆော်ရာရဲ့သတင်းပေးပို့ချက်ကိုတော့မခွာညိုကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မျိုးကြီးတချို့ကဘားတွေညကပွဲရုံတွေမှာ COVID-19 ကန့်သတ်ချက်တွေကိုပြေဝပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့ကူးစက်မြန် Delta ဗီဇပြောင်း virus ကြောင့်အထူးသဖြင့်ကာကွယ်ဆေးထိုးဖို့တွန့်ဆုတ်တွေ့ဝင်နေတဲ့ဒေသတွေမှာကူးစက်မှုနှုန်း 126.3% အထိနဲ့ဆေးရုံတက်သူနှုန်းတွေမြင့်တက်သွားစေခဲ့ပါတယ
် Vaccinated people are at risk
ကာကွယ်ဆေးမထိုးတဲ့လူတွေအတွက်အန္တရာယ်ကြီးပါတယ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေကတော့ရေပုံရအားဖြင့်အခြေအနေကောင်းကြပါတယ်
ကာကွယ်ဆေးကိုအခမဲ့အလွယ်တကူထိုးနိုင်အောင်အစိုးရကဆောင်ရွက်ပေးနေပေမဲ့အမေရိကန်ပြည်သူတွေရဲ့49%နှုန်းပဲကာကွယ်ဆေးအပြည့်ထိုးရသေးတာကိုကောက်ယူထားတဲ့စစ်တမ်းတွေအရာသိရပါတယ်။မကြခင်ကကောက်ယူထားတဲ့စစ်တမ်းတစ်ခုအရာအမေရိကန်ကအရွယ်ရောက်ပြီးသူ30%နှုန်းကသူတို့ကာကွယ်ဆေးမထိုးရသေးဘူးလို့ပြောကြပါတယ်။အဲ့ဒီအုပ်စုတွေက50%နှုန်းကဘလို့ပဲဖြစ်ဖြစ်ဆေးမထိုးဘူးလို့ပြောနေကြပါတယ
်။for not wanting to get the vaccine
ကာကွယ်ဆေးမထိုးကျင်ကြတဲ့အကြောင်းတွေကတော့အမျိုးမျိုးပါပဲအများသောအားဖြင့်ကာကွယ်ဆေးကဘေးကင်းလုံခြုံရဲ့လားဆိုတဲ့မယုံရဲတဲ့စိတ်ပေါ့ဒါအပြင်တချို့ကြတော့လဲကိုရိုနာဗိုင်းရပ်စ်ဆိုတာဒီလောက်တောင်ဆိုးပါလားအန္တရာယ်ကြီးပါလားဆိုတာမျိုးလဲမတွေးတတ်ကြတာရောပေါ့
သတင်းမှားတွေဖြန့်နေရှိတဲ့အခြေအမြစ်မရှိတဲ့သတင်းရင်းမြစ်တွေကနေကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းမှားတွေကိုကာကွယ်ဆေးထိုးစန့်ကျင်သူတွေကရနေတာဖြစ်တဲ့အကြောင်းစစ်တမ်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကပဲအမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဘက်မော်ဒီကအခုလိုတတိပေးခဲ့တာပ
ါ to resist wearing masks in high risk settings
သတင်းမှားတွေကြောင့်အနေအများတဲ့လူစုစုနေရာတွေမှာလူတွေကနှာခေါင်းစည်းတပ်ဖို့ဆန့်ကျင်ခဲ့ကြတယ်အ အတီးပြုကြရပြီးသားကုထုံးတွေကိုညင်ပယ်ကြဆေးမထိုးဖို့ညှဉ်းဆန်ခဲ့ကြတယ်
။ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်လို့အယူဆကွဲပြားတာရှိပါတယ်။ Washington Post ABC သတင်းဌာနရဲ့မကြာသေးခင်ကစစ်တမ်းအရဒီမိုကရက်86ရာခိုင်နှုန်းကအနည်းဆုံးကာကွယ်ဆေးတစ်ကြိမ်ထိုးထားပြီး Republican တွေကတော့55ရာခိုင်နှုန်းပဲထိုးထားတာတွေ့ရပါတယ်။အခုတော့ Republican Party ခေါင်းဆောင်ပိုင်းကလည်းသူတို့ကိုထောက်ခံသူတွေကိုကာကွယ်ဆေးထိုးဖို့တိုက်တွန်းအားပေးနေကြပါပြီ
။ I want to encourage everybody to do that and to ignore all
လူတိုင်းကာကွယ်ဆေးထိုးကြဖို့မကောင်းတဲ့အကြံဉာဏ်တွေကိုလစ်လျူရှုကြဖို့လည်းတိုက်တွန်းလိုပါတယ
်။ဒီတိုက်တွန်းအားပေးမှုဟာကတ်ယောဂါဘီနဲ့ပတ်သက်လို့ Biden အစိုးရအဖွဲ့ရဲ့အထောက်ကြိုးပမ်းမှုတွေကိုလက်ပေါင်းများစွာဆန့်ကျင်လာခဲ့ကြတဲ့ Republican Party ရဲ့သိသာထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်။Air Force 1လေယာဉ်ပေါ်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်း VOA ကမင်းမြရာမှာအင်ဂျီရောပြောခွင့်ရဂျန်စာတကီကအခုလိုဖြေကြားခဲ့ပါတယ
် Anyone who goes out there and
ကကွယ်ဆေးရထရောက်တဲ့အစွမ်းအာဏိသင်အကြောင်းလူအသက်တွေကိုကယ်တင်နိုင်တဲ့အကြောင်းတိကျမှန်ကန်တဲ့အချက်တွေကိုဖြန့်ဝေပြောပြသူဘသူကမဆိုကျမတို့ကအပြုသဘောဆောင်တဲ့ခြေလှမ်းတရားလို့ရှုမြင်ပါတယ်ဒီအတိုင်းဆက်ဖြစ်သွားဖို့လည်းမျှော်လင့်ပါတယ
်ဒီတော့တွင်ပါပဲပြီးခဲ့တဲ့သတင်းပတ်ကမြို့တော်ဝါရှင်တန်ကိုလာရောက်ခဲ့ကြတဲ့တက်ဆက်ပြည်နယ်ကကိုယ်စားလှယ်50ကျော်နဲ့တွေ့ဆုံထိတွေ့မှုတွေရှိခဲ့ပြီးတဲ့နောက်ကာကွယ်ဆေးအပြည့်ထိုးပြီးသားအင်ဂျီရောဝန်ထမ်းအနည်းဆုံး2ယောက်လောက်မှာကိုဗစ် -19 ကူးစက်နေကြောင်းစံသက်တွေ့ရှိခဲ့ရပါတယ်ရှင်ကျမခွာညိုပ
ါအမေရိကန်နိုင်ငံတွင်ကကိုဗစ်အခြေအနေတွေနဲ့ပတ်သက်လို့မခွာညိုကပြောပြသွားတာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကတော့ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ထမကန်အပိုင်ကနမေကြီးဗီတာဖူးဒ်ဖက်ထရီဒီတစ်တီးဖျော်ရီဆက်ယုံကအလူသမား400နီးပါးကိုကိုဗစ်စစ်ဆေးရမှာမနေ့ကတော့ဒီလူ140ကျော်မှာကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပါတယ်။အဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တဲ့အကြောင်းထိုင်းနယ်စပ်ခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်။ကန်ကနာဘူရီပြည်နယ်ထမကန်ဒေသကဗိုက်တာဖူးဒ်ဖက်ထရီတတိဖော်ရီစက်ရုံမှာအလို့သမား3000ကျော်အလို့လုပ်ကိုင်နေကြတာပါ။ဒီထက်ကအများစုကမြန်မာရှေ့ပြောင်းလို့သမားတွေဖြစ်ကြပါတယ်။ဒီစက်ရုံကလူ400လောက်ကိုကိုဗစ်ဆစ်ဆေးတဲ့အခါမှာတော့လူ140ကျော်မှာကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ
။နော်ထမခံပေါ့လေထမခံဆိုတဲ့အပိုင်းမှာအဲ့ဒီကဒီကနဘိုက်တာဖူးဆိုတဲ့တတိအစ်ပိုးလိုကလေးနာမည်ကြီးဟု
တ်
ကဲ့။အစ်ရှင်ကဝန်ထမ်းကြီးကျိုးစစ်ကြည့်တဲ့အခါကျတော့မနေ့ကစစ်တာအများကြီးတွေ့ရပါတော့။အော်ဖီလိုက်ကြီးအဲ့လိုမျိုးယောဂါဖူးစင်တာတွေ့ရ။ဟု
တ
်ကဲ့။ယောဂလီယာစစ်တာယောဂလီယာမှာယောဂီယာနဲ့ဒီစစ်တီအော်တွေ့ရပြီဆိုတော့အဲဒီဆောင်မှာဝန်ထမ်း3000လောက်ရှိတယ်သူကအများကြီးပဲဖြစ်ပါမြန်မာဒီမှာနိုင်ငံသားအများစုအဲ့မှာတုံးတယ်သူကဒီထဲမှာဟိုဥစ္စာပေါင်းတော့မလေးရရတော့လောလောဆယ်မှာသူတို့ဆက်ရုံပိတ်ဖို့သူတို့အဲပြည်နယ်အုပ်ချုပ်ရေးကိုပြောတယ်ပြည်နယ်အုပ်ချုပ်ရေးကအဲဆက်ရုံပိတ်ဖို့အမိန့်ပေးလိုက်တယ်ဒီကကျတော့အဲဒီလေကိုဆက်ပြီးတော့ဆက်ရမှာပေါ့ဒီမှာရောက်လေးရောက်လို့ဆက်ရတယ်ဆိုဖြစ်ပြီဆိုတော့ဒီလောက်လူများကြီးဆိုရင်အဲ့လူတွေကလည်းတစ်ဆင့်သူများသူတို့ထိတွေ့သွားတဲ့နေရာတွေမှာရှိရသူတွေဒီတော့အကုန်ကူးနေပါပဲလေဘယ်လောက်ကူးနေလဲဆိုတော့သူတို့လိုက်ရတော့မှာပေါ့သူတို့ဘယ်တွေသွားလဲသူတို့ရဲ့ဒီခံရတဲ့သူတို့ရောရတရနံပါတ်တွေမှာသူတို့ဘယ်တွေသွားလာလဲဆိုရင်ဟာလိုက်စစ်ကြတော့မှာပေါ့အဲ့ဒါကိုဖြစ်ပါတယ်အ
ဲ့ဒီစိတ်ုံနဲ့နီးတဲ့ရက်ွက်တွေမှာလည်းအပြင်သွားလာခွင့်နေမပေးပဲပိတ်ဆို့ကန့်သတ်မှုတွေလုပ်ထားပါတယ်ထိုင်းနိုင်ငံမှာလည်းနေ့စဉ်တောင်းကနန်းနဲ့ကူးစက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်ထိုင်းဆိုရရဲ့ကယောဂါထိန်းချုပ်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေပေါ်မှာပညာရှင်တွေကထောက်ပြဝေဖန်မှုတွေရှိလာပါတယ်။အခုဆိုရင်ရပ်ပိုင်းအတွင်းမှာပဲမိမိကိုယ်ကိုအဆုံးစီရင်တဲ့အမှုတွေလမ်းပေါ်မှာတည်ဆုံးတာတွေခက်ဆက်စိတ်ဖြစ်လာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။အဲကိုကလမ်းပေါ်မှာတည်နေတာတွေဦးနာပြောလိုမျိုးဟလာဇောကျူချတည်တာတို့တိုက်ပွားကုန်းချတည်တာတို့အဲ့လိုတွေဖြစ်နေမှာဆိုတော့နေရာတိုင်းချင်းစိတ်ကူးစားဖို့နေရာတိုင်းချင်းမရဘူးအဲ့ပြန်ပြီးအကြောင်းကြားရဆိုရေဘော်ကားတွေကမလာနိုင်ဘူးအဲ့ဒါတွေကြောင့်ဟိုဘုရားလိုမျိုးကိုကိုတတ်တရားဟာမျိုးဖြစ်ပေါ်တာပါဗျာကျွန်တော်တို့တွေ့တာကကိုကိုတတ်တရားကမရှိဘူးဆိုလို့ရှိရင်ရှိပြီ5ခုလောက်ရှိတော့ပြီတွေ့တာအဲဒီနေ့လည်းတွေ့တယ်ဒီနေ့ကအဲတမန်နေ့ကပေါ့တမန်နေ့ကဆိုလို့ရှိရင်တခါကလေးတီးလို့ဟိုပိုးလို့တဲ့လူကတေးတာတို့ဟိုလမ်းပြီးမှအဲ့လိုမျိုးဗျာဟိုလဲပြီးတော့ပိုင်ရှင်မဲ့အဆောင်လေးတပေါင်းလုံးအဲ့လိုမျိုးလဲပြီးတင်တာဘာကောင်းမျိုးလဲအောင်နေမှာဖြစ်နေတာပေါ့
။
ဒီကဘာ6လုံး6လောင်း9လောင်းရှိပြီလေတွေ့ရတာ။ဟိုအင်ရမဲ့တို့သူတို့ကြတော့လဲအဲ့လိုလမ်းမှာလဲ တော်ရင်လည်းမောပန်းပြီးတော့အဲ့လိုမျိုးဖြစ်တတ်တယ်နည်းအဲ့လိုမျိုးဖြစ်နေများနေ
ကိုဗစ်ကရောဂါကူးစက်မှုပြန့်နှံ့မှုလုံများနေတဲ့ပြည်내73ခုလောက်ကိုတော့အနီးရင်းရောင်နယ်မြေဖြစ်သတ်မှတ်ထားပြီးကရောဂါထိန်းချုပ်ရေးတွေကိုလှုပ်ဆောင်နေပေမဲ့မြေစဉ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေကတော့မြင့်တက်လာနေပါတယ်ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုသူနာ45,300ကျော်ရှိပြီးဒီထဲမှာမြန်မာအပါအဝင်ရွှေ့ပြောင်းလို့သမားတွေကြားထဲမှာလည်းကူးစက်မှုတွေတိုးလာနေပါတယ်ဇူလိုင်လ22ရက်နေ့တရက်ထဲမှာပဲကူးစက်သူအသစ် 13,300 ကျော်ရှိနေပါတယ်ဒီဆုံးသူကတော့3,800နီးပါးရှိလာပြီဆိုပြီးထိုင်းကျပ်မရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်
။ထိုင်းရှိဆိုင် VOA သတင်းတော့မအေးမှပြောပြခဲ့တာပါခင်ဗျာ။အခုတခါတော့ဒီရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်မှာမိုးကြီးတာကြောင့်ဗိုလ်ထုနေမနဲ့အစောပိုင်းကလမ်းအလုသမား12ဦးရေဒီတောင်ကြရေနဲ့အတူရေထဲမျောပါသွားပါတယ်။လောလောဆယ်အသက်ရှင်လျက်4ဦးပြန်လည်ရှာဖွေတွေ့ရှိတာပြီးတောင်ကြီးကျိုင်းတုံကားလန်းဟာလည်းမြေပြိုတာကြောင့်အသွာလာရက်တန့်နေပါလေ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာဖြစ်ပါလေ
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်မှာတနင်္လာနေ့ကစပြီးကြာသပတေးနေ့နေ့လယ်ပိုင်းအထိမိုးအဆက်မပြတ်ရွာသွန်းနေကြတာပါ။ဒီလိုမိုးကြီးပြီးတောင်ကြီးရေကျဆင်းတာကြောင့်မိုင်းပြင်းနဲ့တာကောအကြားလမ်းတိုးချက်ရေးဆောင်ရွက်နေတဲ့အလုပ်သမားတွေပုတ်ထူးနေမနဲ့အစောပိုင်းကရေထဲမျောပါသွားတာလို့ဒေသခံတဦးက VOA ကိုပြောပါလေ။
ဖြစ်သွားကဒီကိုမိုင်မှာပါကောနဲ့မဒီကပါကောနဲ့သမောင်းကြတယ်မှာဖြစ်သေးကအဲ့မြမှာကဒီတကောဒီမိုင်ကျော်တော့ပေါ့အဲ့ဒီတော့မိုးကအဲ့မြကဒီကလောကဲတာရွာတယ်ကြအမြတ်တိုက်ပို့ပြီးတော့ပတ်ပြီးရွာတဲ့ခါတော့ဒီတောက်ကြီးချပြီးတော့အဲ့မှာဒီပေါ်သွားတာမျိုးနဲ့သိရတာတော့တစ်ယောက်ပြောတာပဲပြောတယ်ကြအစ်၁၂ယောက်ပြောတာလည်းရှိတယ်ကြဟုတ်လားအဲဒီနေ့လည်းလိုက်ရှာနေတော့မနေ့လည်းလိုက်ရှာတယ်ကြ
တောင်ကြရင်နဲ့မျောပါသွားသူတွေကိုမိုင်းပြမြို့နယ်ဒေသခံတပ်ရဲမိသားအထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့ဒေသခံအဖွဲ့အစည်းတွေပူးပေါင်းပြီးလိုက်လံရှာဖွေရမှာအသက်ရှင်လျက်၄ဦးပြန်တွေ့ရှိထားကြောင်းလဲမိုင်းပြမြို့နယ်မြို့နယ်ရဲတပ်ဖွဲ့ကရဲမှုမှောင်မှောင်ကပြောပါတယ
်မနေ့ကမနေ့မှကဖြစ်တယ်ဗျအခုလက်ရှိနေတာကတော့၄ယောက်တွေ့ရ၄ယောက်ကအသက်ရှင်လျက်တွေ့ရမျောကတော့အားလုံးကတော့ကြားရှိမှ၁၂ယောက်ဗျလက်တော်တော့ကြားဝကျတဲ့သူတွေလုံးနေလို့ပဲရှိပါသေးတယ်
ရှမ်းပြည်နယ်အရှေ့ပိုင်းမှာ၃ရက်စစ်တိုက်မိုးရွာခဲ့တာကြောင့်တောင်ကြီးကျိုင်းတုံလမ်းပိုင်းမိုင်းပြင်းမြို့နယ်ကတချို့နေရာတွေမှာတောင်ပြိုတာကြောင့်မနေ့ကစတင်ပြီးကားလမ်းတွေပိတ်နေကြောင်းလည်းမိုင်းပြင်းဒေသခံကပြောပါတယ်
။ဒီခြေစစ်တော့လမ်းမခွေသေးတော့တပ်ပြည်တဲ့ညမနေ့ဒီရက်လိုရနေပြီဒီနေ့ဒီမိုးချိုးခါလေးတော့ပေတော်ပြိုတာတောင်ပြိုတာတနေရာတွေဒီမဟုတ်ဘူးတော့တောက်လျှောက်ကိုရှိတာလေရှိတာကဒီကိုမယ်ကနေပြီးတော့ဒီဆက်မမရှိတော့မဘရပြိုတာကအများအဲ့တော့က
လက်ရှိဖြစ်နေတဲ့ COVID-19 ကာယရောဂါကြောင့်ရင်မောင်းနေတဲ့ခီးသွားတွေဟာအနီးနားရွာကနေအိမ်တွေမှာတက်ခိုလို့မရကြပဲကမ်းလမ်းပေါ်မှာပဲနေနေရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရှမ်းပြည်နယ်အရှေ့ပိုင်းမန်ယောင်မြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံမြို့နယ်တွေမှာရေကြီးရေရှမ်းတာတွေဖြစ်ခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းဘင်္ဂလားပင်လယ်အော်မှာလေပြင်းအားနဲ့ရဝန်းဖြစ်ပေါ်နေပြီးမုတ်တုံလေဟာအားကောင်းရာကအားအလွန်ကောင်းမဲ့အခြေအနေရှိကြောင်းမနေ့ပြန်ထိခံမှန်းချက်မှာတော့ရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာဒေသအလိုက်နဲ့ပဲခူးရန်ကုန်အေရဝတီတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်တွေကတော့မိုးတဲထန်စွာရာသွန်းချိန်မှာမြေပြိုတာရုတ်တရက်ရေကြီးတာဖြစ်ပေါ်နိုင်တာကြောင့်ကြိုတင်တတိထားဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်တွေကရာသီဥတုဆိုးဝါးနေတဲ့အခြေအနေကိုနားဆင်ကြရပါပါခင်ဗျာပြိုရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေပါလေ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။နယူးယောက်တောင်ပိုင်းခရိုင်တရားရုံးရဲ့ဥပဒေအကျိုးဆောင်ရုံးကမကြာခင်ကထုတ်ပြန်ချက်မှာဒီအဖြစ်အပျက်ဟာတိတ်လျှို့ဝှက်သေးဖို့စွန့်စားကမ်းဆန်တဲ့ရုပ်ရှင်မဟုတ်ပါဘူးလို့ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုညွှန်ကြားမှု William Sweeney ကပြောဆိုလိုက်ပါတယ်။အီရန်အစိုးရကြောထောက်နောက်ခံပြုထားတယ်လို့မတင်ကားတဲ့လူတစုဟာအမေရိကန်အခြေစိုက်သတင်းတောက်တယောက်ကိုကျွန်တော်တို့မြေပေါ်ကနေပြန်ပေးဆွဲပြီးအီရန်ကိုအဓမ္မပြန်ပို့ဖို့ကြံစီခဲ့ကြတယ်လို့ညွန်ကြားမှုဆွေးနွေးရပြောပါတယ်။အဲ့ဒီအဖွဲ့ကပြန်ပေးဆွဲဖို့ပြစ်မှတ်ထားခံရသူဟာနယူးယောက်မြို့မှာနေထိုင်တဲ့အီရန်နယ်ဘွားအမေရိကန်သတင်းတောက်မက်ဆီအလီနေဂျက်ဖြစ်တယ်လို့သူကိုယ်တိုင်ပြောပါတယ်။အီရန်နိုင်ငံမှာနှစ်တင်တဲ့ချီသတင်းတောက်အဖြစ်လောက်ကင်ခဲ့ပြီးသူ့ရဲ့သတင်းတွေဟာအီရန်အစိုးရကိုကတိကအောင်ဖြစ်စေခဲ့တယ်လို့ဆိုပါတယ်။အလီနဂျက်ဟာ2009ခုနှစ်ကအီရန်ကနေထွက်ခွာလာပြီးတဲ့နောက်ပိုင်းအီရန်နိုင်ငံမှာအမျိုးသမီးတွေ hijab ko gaumi ma chou ma nia amei o san jin ne u saung si yong du a phye lu ti mya la kae da ba voa american atan ye lu jai mya de yoe myin tan cha a season ma pen dai tin set tu a phye le tawun yu tha tu phit par de aimju ro pyo kwen ya tu jan baski ya di jan si mu ha iran ye an ye mya pi set sou phwe kaung ne lou yat ba be lo a phit tin shou cha lai par de iran pi twin yo pi ba ma ba ငြိမ်းချမ်းချမ်းအလုပ်လုပ်နေကြသူတွေရဲ့အတန်တွေကိုနှုတ်ပိတ်ဖို့ကြံစီတဲ့အီရန်နိုင်ငံရဲ့လုပ်ရဟာစိတ်ပျက်စရာပါပဲလို့ဆိုပါတယ်။ RSF နဲ့ဇီမထသတင်းတောက်များအဖွဲ့ကပြုစုတဲ့2028ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာနိုင်ငံပေါင်း160ဆယ်အနက်အီရန်နိုင်ငံကအဆင့်100ခုနှစ်လေးမှာမှတ်တမ်းတင်ထားပါတယ်။စစ်ဆေးမေးမြန်းတာထောင်ချတာနဲ့ကွပ်မျက်တာတွေအပါအဝင်သတင် ဒီနေ့ကျွန်တော်တို့ရဲ့ဘဝမလုံခြုံဘူးဆိုတာအီရန်တနိုင်ငံထဲတော့မဟုတ်ပါဘူးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအမကြခင်ကနောက်ဆုံးထုတ်ပြန်လိုက်တဲ့လူအခွင့်အရေးအစီရင်ခံစာပါတည်င်းသမားတွေအလုပ်လုပ်ရင်နှောက်ယှက်ခံရတာအတိုက်ခိုက်ခံရတာအသက်ခံရတာတွေနဲ့ပတ်သက်ပြီးနိုင်ငံသားရဲ့ဝန်ကြီးအန်ထနီဘလင်ကင်ကထောက်ပြသွားပါတယ် CPJ ခေါ်တည်င်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီရဲ့2020ပြည့်နှစ်အစီရင်ခံစာမှာရေးသားတင်ပြတဲ့တည်င်းတွေကိုမကျေနပ်လို့တည်င်းသမားတွေလက်စားချေတပ်ဖြတ်ခံရမှု20တိုးခဲ့ပြီးမက္ဆီကိုနဲ့အာဖဂန်နစ္စတန်နိုင်ငံမှာတည်င်းသမားအသက်ခံရတာအများဆုံးရှိခဲ့တယ်လို့မှတ်တမ်းတင်ပါတယ်။2021နှစ်အတွင်းတရုတ်၊တူရကီနဲ့အီဂျစ်နိုင်ငံတွေမှာတည်င်းတောက်တွေအဖမ်းခံရတာအများဆုံးရှိခဲ့ပြီး CPJ မှတ်တမ်းအရသတင်းသမားအဖမ်းခံရတဲ့စံချိန်အမြင့်ဆုံးနှစ်ဖြစ်ပါတယ်။မာစီအလီနဂျက်ကသူ့ကိုပြန်ပေးဆွဲမဲ့အကြံအစီတိခဲ့ရပြီးနောက်သူ့အလုပ်သူပိုပြီးအာရုံစိုက်လုပ်မယ်လို့ပြောပါတယ်။ဒီစိတ်ဓာတ်ရတန်ချက်တရသူ့ကိုပိုပြီးစိတ်ဓာတ်ကြန့်ခိုင်စေတယ်လို့ပြောပါတယ်။ဘလို့အန်ဒီယာရီနဲ့ရင်ဆိုင်ရပါစေအမှန်တရားအတွက်ထုတ်ဖော်ပြောဆိုကြဖို့ခွန်အားတွေကိုယ်စီရှိကြတဲ တင်းအချက်လက်တွေပေးဖို့လွတ်လပ်တဲ့တင်းမီဒီယာတွေကအခြေခံအုတ်မြစ်ဖြစ်ပါတယ်။အကြမ်းဖက်ခံရတာတွေမတရားဖန်ဆီးခံရတာတွေနဲ့အန္တရာယ်ပေးတာတွေမရှိဘဲတင်းသမားတွေကိုယ့်အလုပ်ကိုလုပ်နိုင်စွမ်းရှိဖို့အစိုးရအားလုံးအနေနဲ့တင်းမီဒီယာတွေရဲ့လုံခြုံမှုနဲ့တင်းတောက်ကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကန်ကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရစေ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုအခုလိုရုပ်သံအဖြစ်နဲ့ပါရှုစားနိုင်အောင်ပြီးခဲ့တဲ့ဂျွန်လဇာမိုင်းကဆက်လို့ကျွန်တော်တို့ VOA ကကြိုးပမ်းတင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုးရုဖန်ယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။8473748.info ဖြစ်ပါသေးတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ကျွန်တော်တို့ကမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ဗီအိုအေအမေရိကန်တန်ကတောင်းကြနေမနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24ကီလိုဟတ်စ်တင်းနှစ်တိတိတုံညလိုင်းနိုမီတာ၄၀ကီလိုဟတ်စ်ခွန်လေးတိတုံညလိုင်းနိုမီတာ၅၁ကီလိုဟတ်စ်96ခွန်9နဲ့လိုင်းလမီတာ195ကီလိုဟတ်စ်95ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။
အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်းရဲ့မြန်မာရေးတုံးသက်ချက်နဲ့အတူကျန်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့ဒီ၆လပိုင်း၇လပိုင်းလတ်တဝက်ပဲရှိရခြင်းပါကိုဗစ်ပြောတာဒီအေးတော်၃၆၈ခုရှိတာဆိုတာတတိယလိုင်းဆိုတော့တေချာကြီးပေါ်ပြနေတာလေအဲ့ဒီထဲမှာတရာ၉၀ရှစ်ဦးကသိမ်းပါခဲ့တာနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါ
ဒီကြောင်းကိုဦးအောင်ခင်ကရေးသားတင်ဆက်ထားပါတယ်ခင်ဗျာ
ရုံးရတဲ့ဇွန်လကုံကခိုင်းမြန်မာနယ်စပ်ချင်းရိုင်မှာဝိရစင်းတဲ့အတူလက်နဲ့မျိုးစုံ 600 ကျော်ဖမ်းဆီးရမိတဲ့တဲ့ရင်ဟာရှင်းတန်နေတဲ့စစ်လက်နဲ့ဈေးွက်ကိုမိန်းပေါင်းထိုးပြတယ်လို့ဖြစ်နေပါတယ်မလကုံပိုင်းကလည်းမဲဆိုင်တာချီလိုက်မှာ လက်ပြုံတရားကျော်ဖမ်းဆီးရမိပြီးမေလကုံကခင်မီတနာ30ကိုထမ်းရဲကဖမ်းဆီးပါတယ်မြမလက်နဲ့မောင်ကိုဈေးွက်အတွက်ရွေတဲ့တနတ်တွေပါနေစမှာဖမ်းဆီးရမိတဲ့လက်နဲ့အများစုဟာတရုတ်လောက်တွေဖြစ်ပါတယ်စီဆိုးရရဲ့စစ်တပ်နဲ့ပစ္စည်း40ရာခိုင်နှုန်းကိုရုရှားနိုင်ငံကဝယ်ယူတာလို့သိရပါတယ်ဗမာစစ်တပ်ကိုလက်နဲ့ရောင်းတဲ့တရုတ်ကုမ္ပဏီကြီး၅ခုအကြောင်း ဂျက်စတစ်ပေါ်မြန်မာအဖွဲ့ကမကြာမီကဖော်ပြပါတယ်မြန်မာဈေးွက်မှာတရုတ်ကလက်နဲ့ရောင်းနေတာကြာပါပြီအစိုးရကိုတရားဝင်ရောင်းတာရှိသလိုအခြားတပ်ဖွဲ့နဲ့မောင်ခိုဈေးွက်မှာလည်းရောင်းကြပါတယ်နေစပ်ဒေတာမှာစစ်လက်နဲ့ပစ္စည်းဖမ်းဆီးရမိတဲ့တဲ့ရင်ဟာမြန်မာပြည်သားတွေအဖို့တော့မထူးဆန်းတော့ပါဘူးနှစ်ပေါင်းများစွာကြာတည်နေရတဲ့တဲ့ရင်မျိုးပဲဖြစ်ပါတယ်
လွန်ခဲ့တဲ့နှစ်ဇူလိုင်လကထိုင်းနိုင်ငံမဲဆောက်နယ်စပ်မြို့မှာတရုတ်ပြည်လို့လက်နက်ဒေါ်လာ100,000ကိုဖမ်းဆီးရမိခဲ့တဲ့တဲ့ရင်ဟာစိတ်ဝင်စားဖို့ကောင်းပါတယ် AK-47 မောင်းပြန်ရိုင်ဖယ်71လက်ပစ်ဘုံ71နဲ့ခရယံမီကြောက်တွေကိုထိုင်းရဲကဖမ်းမိလိုက်တာပါ AA ရခိုင်လက်နက်ကင်တပ်နဲ့နယ်စပ်အခြေစိုက်အိန္ဒိယတပ်ဘုံတွေအတွက်ရည်ရွယ်တဲ့စစ်လက်နက်ဖြစ်တယ်လို့သိရပါတယ် AB လကလည်းမောင်းမြန်ရိုင်ဖယ်9ရာ
စစ်တပ်နဲ့တုံးတဲ့လက်ပစ်ဘုံခေယံနဲ့တရုတ်လုပ်FN6ပခုံးထမ်းမန်ပက်ဒုံးကြီးတချို့ကိုဘင်္ဂလားဒေ့ရှ်ကန်ယူတန်မိုနာခါလီကန်ကြီးမှာဖမ်းမိတဲ့တဲ့ရင်ထွက်ပေါ်လာပါတယ်အေအေရခိုင်တပ်ဟာ2009ကကချင်ပြည်နယ်မှာတီထောင်စင်ကစပြီးတရုတ်စစ်လက်နက်ပစ္စည်းတွေကိုတုံးတယ်လို့ဆိုပါတယ်တရုတ်ပြည်တောင်ပိုင်းကမ်းခြေကနေစစ်လက်နက်တွေကိုငါးဖမ်းသိမ်းမောနေတဲ့ယူလာတာဖြစ် ဒီကနေ့ပစ္စည်းတွေမကပဲစစ်လက်နဲ့ပစ္စည်းတွေမကပဲစစ်ဝတ်စုံမှာတရုတ်ကထောက်ပံ့တာဖြစ်ပါလေတဲ့ဗမာစစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နဲ့ကိုတုံးနေတာကြာပါပြီရုံးကနေနှစ်ဇန်နဝါရီလ19ရက်နေ့ကရှမ်းပြည်မြောက်ပိုင်းဒိန်းနီမြို့နယ်မှာတရုတ်စစ်လက်နဲ့တွေ့ထမ်းမိတဲ့တဲ့တင်ထွက်လာပါတယ်အဲ့ဒီအချိန်မှာမြေပြင်ပြည့်တရုတ်ကနေမမဒုံးကြ
ဝပီနေထုတ်စစ်လက်နက်ပစ္စည်းတွေကိုလည်းတုံးဆွဲကြပါတယ်။ရှမ်းပြည်နယ်မှာကုလုံနဲ့PMD တရုတ်တပ်သားတပေါင်းကျော်ယူဆောင်လာတဲ့အမေရိကန်လုပ်စစ်လက်နက်ပစ္စည်းတွေတိုင်းသာတပ်ဖွဲ့တွေလက်ထက်ရောက်သွားတာလည်းရှိပါတယ်။ဘာကဘာဗမာကွန်မြူနတီပါတီကိုထောက်ပံ့တဲ့တရုတ်စစ်လက်နက်မျိုးစုံနဲ့တောင်ပေါ်ရာပုံရှိပါတယ်။ဘာကဘာနေမြန်မာတရုတ်ကတရောင်900ခုနှစ်ခုနှစ်မှာ လက်နက်စက်ရုံတိစောက်ပေးတယ်လို့လဲဆိုပါတယ်။လာအိုကိုပေးတဲ့လက်နက်တွေမြန်မာပြည်ရောက်သွားတာလည်းရှိပါတယ်။ထရောင်900ငါးစီကနေထရောင်900ခုနှစ်ဆက်ငါးအထိ25နှစ်အတွင်းလက်နက်ငယ်3သိန်း17သုံးတောင်နဲ့လောင်ချာ3တောင်အမေရိကန်ကလာအိုကိုပေးပို့ခဲ့ပါတယ်။အဲ့ဒီတော့ကကမ္ဘောဒီးယားကလည်းအမေရိကန်လက်နက်ကြီးငယ်အများပြားရရှိခဲ့ပါတယ်။ကမ္ဘောဒီးယားလာအိုမြန်မာနဲ့ဆက်စပ်နေတဲ့ထိုင်းနိုင်ငံဟာစ Lenagan Piripaga Pipoya Ditaha, Silene Welu are Gonzo near Pilavari.
Tutiagabasi Edwin, Japan Seocho y Kalama, Japan Nebama Tapori, Kaisangre, Lenedri, and Yapia Shivare. Mahamaita Bissin, I know, English American Lenedri, Yavia Lavare. Yula Yapi Majami, Tamaro Tayen Chu Punkan Tatra Raye, Kayen the Buntara Yau, Pidrim Patipaka, Japan Lavare. Cambodia Piduce Pide Kame, Mapiha, Silene Zigwe Pilavare. Diana Tapuriga, Amyazon Wayujavare. India Nezati, Lene Zigwe, Japan Pavare. Tutia Gavasi Pisonjinga Sapi, Lengdang Neri, Mimapi Ma Satin, Piampolara, a cool chainty, a shayani rumbabe. A hoodo Lene Gine, don't Lene Driva Pawinara Triavare. Theodo, ye being with him, Pipaconda. Men pet domo, one at your pint of way sugar, can sound young piavade. Say Anna Sanine, Lunere Pawine. People carroeta male in Ato one idlo, Lenne Lelu anima pupare. Set that tizon in a tabi ma Lenne Cantola in it, Lenne Zigwe, Shintani da pupare.
ကိုယ်ကင်းရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါပါခင်ဗျာအခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဗစ်
ကိုဗစ်ကူတာမှုညွန်ကြားချက်အပေါ်အခြေခံပြီးအိမ်မှာဘယ်လိုစီမံကူတာသင့်တယ်လဲဆိုတာကိုရှင်းပြထားပါတယ်ဖုန်းနဲ့အတန်းနိုင်ဆုံးဖြေကြားပေးနေတဲ့အမည်မဖော်လို့သူဒေါက်တာရွှေဘကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာဟုတ်ကဲ့ဒေါက်တာရွှေဘခင်ဗျာကျွန်တော်တို့အခုဒီကိုဗစ်လူနာတွေတော်တော်များများပေါ်နော်
ဒီယုံတက်ဖို့စောင့်နေရချိန်မှာအိမ်မှာဘလို့အကောင်းဆုံးဒီစီမံကုသနိုင်တာတွေကိုပြောမှာမို့အခုအိမ်တွေမှာအဓိကဖြစ်နေတဲ့ဒီအသက်ရှူခက်ခဲအောက်ဆီဂျင်ကျနေတဲ့ပြဿနာအတွက်ဘာအဓိကစရှင်းပြရလဲဆရာ။အကျွန်တော်တို့ဒီကျန်းမာရေးဌာနဖြစ်ဆိုတင်မှာပြထားတဲ့အသက်ရှူမီးဟိုဖြစ်ဆိုတက်တဲ့ပြီးမီးပေါ့နော်လူနာအဝ ကောင်းရှိမှာကောင်းတလုံးဒီအလဲမှာကောင်းနှလုံးနှလုံးစီပေါ့နောက်ဆုံးမှာကောင်းတလုံးပေါ့အဲ့ဒါကိုခဏနားပြီးရတယ်မှောက်ကိုပြန်မှောက်လိုက်တော့ဒီသုံးနိုင်လေးနိုင်လောက်ကြာနေပြီးတော့မှဒါနိုင်ဝက်လောက်တခါနားပြီးရတယ်လို့ပြန်နေခိုင်းတယ်ပေါ့နော်အဲ့ဒီလိုနေလိုက်ရင်ဒီလူနာရှင်တွေပြောတာတော့အောက်ဆီဂျင်ဥမာ 80%ရှိနေတာ90%လေး90%လေးကိုပြန်ပြီးတော့ဖြစ်သွားကြလဲဆိုတော့ကျွန်တော်ကြံပြောလို့ကျွန်တော်လည်းသိရပါတယ်ဟုတ်ကဲ့ဆရာဒီပုံစံပြောင်းပြီးတော့နေထိုင်တာပြင်တခြားနီးရောအောက်ဆီဂျင်ပိုရဖို့အတွက်လေဆိုင်တွေပဲမတီလေးချင်းကောင်းအောင်လို့ပေါ့နော်သူကျွန်တော်တို့တိုက်ခန်းနေမှာဆိုတော့တချို့ကလည်းဒီလေဆိုင်တိုင်မှာကြောက်တယ်လေဆိုင်တိုင်ရင်ဖြားတယ်ပါ냐ဆိုတော့အမှန်မှန်တော့ဒီခန်းတွေကိုအလုံးမပိ
ပေါ့အဲအဲ့လားနေအယူဆအမှားဖြစ်တယ်ကျွန်တော်တို့အခန်းခန္ဓာကားတွေကိုအကုန်ဖွင့်လာမှာတဘာဝလေရတယ်အဲ့တဘာဝလေကိုလက်လက်ဆက်ဆက်ကိုကောင်းကောင်းချွေချင်ဒီမုန်းချက်နေတဲ့တက်ရှူမကောင်းတာတွေပြန်ကောင်းမယ
်ဟုတ်ကဲ့နောက်ရောဆရာကြီးတကယ်လို့ဒီအသက်ရှူတာမသက်သာရောဆရာတို့ဘယ်လိုထပ်ပြီးတော့အကြံပေးလို့ရှိလဲ
သက်ရှူတာမသက်သာဘူးပေါ့ရှင်ဘတ်တွေပါလေအောင့်တယ်ပေါ့တချို့ကလည်းမမနောက်ချောင်းဆိုးတာများတော့ SPO2 တော့မကြောက်ဘူးချောင်းကထူးကြတာအဆက်မပြတ်သူလို့သိုးတာကျွန်တော်ဒီဖုန်းထဲကနားတော့နေဆိုးလိုက်ရလိုက်မဟုတ်အဆက်မပြတ်ကိုသူကဆိုးတော့ရှင်ဘတ်တွေကြောလေအောင့်တော့သူကသက်ရှူမကောင်းတော့ဘူးတချို့ကြောက်တယ်အဲ့လိုပေါ့အောက်ဆီဂျင်မလိုဘဲနဲ့အောက်ဆီဂျင်သူကသူလိုလုံနေပြီဆိုပြီးတော့သူကတက်တာအမမနောက်တကယ်တော့အောက်ဆီဂျင်မလိုဘူးချောင်းဆိုးလုံးအကြီးလို့ကြောလေရင်နေအောက်ဒါအောင့်လာတော့ဘက်ကြောလေအောင့်လာအဲ့ချိန်ကျတော့ကျွန်တော်တို့ကပါလာစီတမောပဲပေါ့နော်ဗနဲ့ဒီရင်ညဒီရင်တောက်ခိုင်းနေအဲ့ဒီချိုးကြတာကတောက်လိုက်ရင်တက်တာပါလေပေါ့တကယ်သက်ရှူလို့မကောင်းဘူးဆိုရင်တော့ကျွန်တော်တို့ကအောက်ဆီဂျင် level ကိုပြန်တိုင်းခိုင်းလိုက်တယ်ဥပမာ
SBO ดู啊จ่าနေมั้ยဆိုတော့65အောက်ကိုจ่าနေมั้ยဆိုလို့ရှိရင်တော့သူ့အစ်စ်နဲ့သူပေါ့เนาะဒီဘလောက်လီတာပေးလိုက်ဥပမာ60လောက်ဆိုရင်တော့1လီတာပေးလိုက်ပေါ့เนาะ80နှစ်လောက်ဆိုရင်တော့2လီတာလောက်ပေးလိုက်အဲအဲ့လိုပုံစံမျိုးလေးတွေကျန်ကျန်ပေးပြီးတော့ဖြည့်ရှင်းပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာတို့ဆေးဝါးပိုင်းဆိုင်ရာပေါ့เนาะအခုလို့ဆေးရုံမသွားနိုင်ခင်အိမ်မှာရှိနေတော့ဘလိုလက္ခဏာတွေပေါ်ရင်ဘလိုဆေးရည်တောက်တယ်လဲဆရာ
အဓိကတော့စားဖြစ်ဖြစ်ချင်းဖြားလာတယ်ကိုလက်တွေကြိုက်တယ်ချောင်းဆိုးလာတယ်ပေါ့နောက်ပြီးလက်ကြောင်းနေတာလက်ကြောင်းနေတာတော့ကျွန်တော်တို့ကပစ်စီတရိုမိုင်ဇင်ပေါ့နော်500မီလီဂရမ်တနည်းရုပ်တစ်ချိန်ပေါ့နော်5ရက်ကျွန်တော်တို့ကတောက်ခိုင်းပါနောက်ပြီးတော့ဗီတာမင် C ပေါ့500မီလီဂရမ်ကိုကျွန်တော်တို့တနည်းတစ်ချိန်ပေးပါတယ်နောက်ပြီးတော့ခုနကြိုက်ခဲ့တဲ့အတွက်ကြောင့်ပါရာစီတမော500မီလီဂရမ်ကိုမနေ့တစ်ချိန်ညတစ်ချိန်တောက်ခိုင်းတယ်နောက်ပြီးတော့ချောင်းဆိုးတဲ့အတွက်ကြောင့်ပေါ့ဆောမျူးစ်ပေါ့နော်အဲ့ဒီအရင်ကိုကျွန်တော်တို့မနေ့နေ့ညပေါ့၃ညတောက်ခိုင်းတယ်ဒါမှမဟုတ်အဲ့ဒီအရင်မရှိတဲ့ကျပ်လက်လေးတွေရှိပါတယ်ကောက်တက်ပလက်လေးတွေကိုကျွန်တော်တို့မနေ့နေ့ည၃ညပေါ်နေပေါ့နော်အင်းပလင်းနီစလုံးလို့ပေါ့ကျတော့လေကျွန်တော်တို့ဒီကဖုံးနဲ့ကြတော့အဆင်မပြေဘူးဥပမာဗီဒီယိုဒီခဏနေရှိတာတခြားအန်ဒါလိုင်းကော့စ်တွေနေပေမဲ့တခါကျရင်ကျွန်တော်တို့ကဟိုမတွေ့အောင်ကိုယ်တိုင်လည်းမဆန့်အောင်ဆိုတော့ကျွန်တော်တို့အဲ့စေးတော့တိတ်မပြေရဘူးပေါ့ကွန်မြူနီကေးရှင်းနေဖြစ်မှာကြလို့ပေါ့နော
်ဟုတ်ကဲ့ဆရာဒီဆေးနဲ့ပတ်သက်ပြီးတော့ဆရာဘာထက်အကြံပေးချင်သေးလဲဆရာကြ
ီးအရင်တော့ဟိုကျွန်တော်တို့လူမျိုးတွေကဗမာဆေးတွေဆိုလို့ရှိရင်သူညွန့်ညွန့်တဲ့အတိုင်းဂျန်တန်းတောက်ကြတယ်ပေါ့နော်အရင်တော့ဆိုရဲကျွန်တော်တို့အင်္ဂလိပ်ဆေးဆိုရဲအင်္ဂလိပ်ဆေးတွေကိုဘူးမသိပါမသိနဲ့ညွန့်လိုက်တယ်ကိုနဲ့လည်းအဆလာမဆလာမသိဘူးအဲ့လိုဂျန်တန်းတောက်ကြရတာကကျွန်တော်လူမျိုးတွေမှာများတယ်ပေါ့အော်အဲ့ဒီလိုမတော့ကြဘူးပေါ့နော်ကျွန်တော်တို့တက်သည့်တဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးအောင်မှဆေးတွေကိုတောက်တာကျွန်တော်တို့ပို့ကောင်းတယ်ကျွန်တော်အခုဒီတက်ဝေးမှာတော့တို့တော်တော်လေးဆေးတွေကိုသင်ကြည့်ကြတာကျွန်တော်တွေ့ရတယ်စကင်းမွေတော့တို့တွေ့ကြုံနေရခဲ့လို့လားတော့မသိဘူးအင်္ဂလိပ်ဆေးတွေကိုလည်းတို့အရင်မတော့ဘူးဒီတက်ဆိုင်ရာဆရာဝန်တွေနဲ့ဓမ္မတော်ညွှန်ကြားတာတွေပဲသုံးဆောင်မှတွေ့ရတယ်အဲ့တခုတော့နည်းနည်းလေးပို့ပြီးတော့ awareness ဖြစ်လာတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အကောင်းဆုံးနည်းဆိုရင်အခုအချိန်နေရာနဲ့ရုံထွက်နိုင်ဖို့အတွက်ပေါ့နော်ဆရာပြောခဲ့တဲ့ဆေးရုံကတင်နေနဲ့အောက်ဆီဂျင်ပြင်တခြားဆရာတိကဘာအရင်ကြည့်ချင်နေလဲ
ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးလည်းကျွန်တော်တို့ကဒါလိုအပ်တာပဲကျွန်တော်တို့တော့မှကာကွယ်ဆေးတစ်ချိန်ပဲထိုးရနေတယ်လေဟိုလူကြီးသတန်းကျော်လောက်ပဲကျွန်တော်တို့ကထိုးရနေတာဟိုလူသတန်းကျော်လောက်ရှိမှ54တန်းရှိတယ်54တန်းမှာဒီတန်း20တော့ထိုးမယ်ဆိုရင်တော့ကျွန်တော်တို့ကာကွယ်ဆေးကအခုလိုဘိန်းနဲ့ဆိုလို့ရှိရင်ဖြစ်နှုံနဲ့ဆိုရင်ဟိုလိုက်မိပါမလားပေါ့နော်အဲ့ဒါလည်းစိုးရိမ်စရာတစ်ခုတော့ရှိတာပေါ့နော်အဲနောက်တစ်ခုကကျွန်တော်တို့ကိုကိုအစင်ချင်းပြီးနေဖို့ပဲပေါ့နော်အခုကတော့ဘာဖြစ်နေလဲဆိုတော့ဥမာဘန်မာလဲတန်းစီကတော့ဘန်မာလဲလူစုလူပွေဖြစ်တယ်အောက်ဆီဂျင်တွေမလုံလောက်တော့အောက်ဆီဂျင်တွေဥမာတန်းစီကတော့လူစုလူပွေဖြစ်တယ်မတော်တဲ့နေရာတွေဥမာတခါစုပုံနေတော့အဲ့ဒီနေရာတွေမှာလဲလူစုလူပွေဖြစ်တယ်ဒီလူစုလူပွေတွေကိုကျွန်တော်လူချဲနိုင်သွားရင်ကိုကိုကိုအိမ်ထဲမှာပဲနေပြီးတော့အတက်နိုင်ဆုံးအပြင်မထွက်ပဲနဲ့ဒီရက်ကစပြီးရောပေါ့နော်ဟိုနှစ်ပတ်ဒါမှမဟုတ်ကိုယ့်ကိုတလားမထွက်ဘူးတလားကိုမထွက်ဘူးဆိုလို့ရှိရင်တော့လူတိုင်းလူတိုင်းဆင်ကျင်ကြမယ်ဆိုလို့ရှိရင်ပေါ့နော်ဒီကျမရေးဝန်ကြီးဌာနညွှန်ကြားတဲ့အတိုင်းပေါ့နော်ဒီခက်ဝဲဝဲခက်ကွက်ကွက်နေမယ်မတ်စီတက်မယ်ဘာအကင်ပြီးတိုင်းကင်ပြီးတိုင်းလက်စေးမယ်ဆိုလို့ရှိရင်အထိုက်လျောက်တော်တော်လေးကိုဒီယောဂကိုချော့ချသွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မမေးမိတဲ့လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ဆရာအရေးကြီးဆုံးဆိုရင်ဘာထပ်ပြောချင်သေးလဲ
လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ကတော့အဓိကတော့စိတ်ဓာတ်နဲ့စိတ်စေတနာမှန်ဖို့လဲလို့ရစိတ်ဓာတ်လည်းကျွန်တော်တို့ကမာဖို့လဲလို့ရဓာကြီးကိုကျွန်တော်တို့ကချုံပေးလို့တော့မဖြစ်ဘူးလေလူတိုင်းလူတိုင်းရရနီလာနဲ့ဒီစီကန်းလေးလိုက်နာကြမယ်ဆိုရင်ကျွန်တော်တို့ကကြော်ဖြတ်နိုင်ပါပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်မေးမြန်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လင်းသမျှအစီအစဉ်တွေကို burmese.voanews.com အင်တာနက်ဆာမျက်နှာမှာလည်းလာရောက်ဖတ်ရှုနိုင်ပါတယ်အခုတခါတော့ထိုင်းခြေဆိုင် Fever Wine တော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ထင်ဆက်ထားတာဖြစ်ပါရယ်
mingla ba shin juma ga ami ba fever wine no da ri tin set tha de di debat tan yin tadin lwa ma na sin ya ma ri ga ro rakhai pi ne ma covid 19 yoga lai na ya me sikan che 24 jet ko rakhai na nat kai ee ee ga thauk pyan lai ba de kyin pi ne concrete myo twa de lan ko kyin nyu bak ga awin thwa pait tha ra ne patat pi lo kyin pi ne kaun si bak ga kan kwat khe de so ra ne mon pi ne twin ma covid 19 ku set yoga myin tet ni de lo sewa ri pyelat mu ku ta mu a khet khe ri ne chong ni ya de a chang ni ko cha cha ya ma ba de
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်သေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လိုက်နာရမယ့်စည်းကမ်းချက်တွေကိုဇူလိုင်လ20ရက်နေ့မှာရခိုင်အမျိုးသားအဖွဲ့ချုပ် ULAAA ရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ4ရက်နေ့အထိကြာမြင့်မဲ့နှစ်ပတ်အတွင်းမှာစောက်ဝင်နေရေးအခက်အခဲတွေကိုရက်ွက်ကျေးရွာမြို့အလိုက်အချင်းချင်းဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့နဲ့မလိုက်နာသူတွေကိုကိုဗစ်စည်းကမ်းနဲ့အညီအရေးယူသွားမှာဖြစ်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူအပြင်ထွက်တိုင်းနှကောင်းစည်းတက်ဖို့အလဲပတ်သွားလာခြင်းတွေမပြုလုပ်ဖို့နဲ့ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေမှာရောင်းဝယ်သူတွေအနေနဲ့နှကောင်းစည်းမဖြစ်မနေတက်ဖို့ပါဝင်လိုက်နာရမယ့်ချက်24ချက်ကိုလည်းထုတ်ပြန်ထားပါတယ်
။တရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ကော့ကရိတ်မြို့နယ်တွားတဲ့လမ်းကို KNU ကရင်မျိုးသားစီယုံသမ္မာ6ဘက်က14ရက်ကြာဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဝင်ဗိုလ်မှူးကြီးမျိုးမင်းတောင်က NCA စာချုပ်ပါချက်ထက်ကနယ်ဘက်ဆိုင်ရာကိစ္စတွေကိုဝင်ရောက်ဆွဲဖက်တာမပြုလုပ်ဖို့ဆိုပြီး KNU ဆက်ဆံရေးယုံကနေတစ်ဆင့်ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကန့်ကွက်စာပေးပို့ခဲ့ပါတယ်။အခုဖြစ်ပေါ်နေတဲ့ကိုဗစ်ရောဂါရှင်တွေဟာအမျိုးသားလူစုရေးထိတတ်မှတ်ထားတာကြောင့် KNU ဗဟိုရဲ့လမ်းညွှန်ချက်နဲ့ညီဆက်လက်လှုပ်ဆောင်သွားမယ်လို့ကရင်ကျန်းမာရေးနဲ့ကယ်ဆယ်ရေးဌာနမှဘဒူစောဒိုင်းမွန်ခင်ကပြောပါတယ်။လက်ရှိကော့ကရိတ်မြို့မှာကိုဗစ်ကူးစက်မှုတွေမြင့်လာတာကြောင့်ဒေသတွင်းရောဂါမကူးစက်အောင် KNU ဘက်ကအချိန်မီဂိတ်ချပြီးအဝင်ထွက်ပိတ်ပင်ထားတာလည်းဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာ CDF မင်းတပ်နဲ့စစ်ကောင်စီတို့အကြားအပြစ်ခတ်ရဲစေရေးဆွေးနွေးမှုကိုဇူလိုင်လ16ရက်နေ့ကစပြီးပြည့်ပြည့်ခဲ့ပြီးဇူလိုင်လ21ရက်နေ့မနက်ပိုင်းမှာချင်းပြည်နယ်နဲ့မကွေးတိုင်းနယ်စပ်ရွှေတွင်းတူးကျေးရွာမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်။မင်းတပ် CDF နဲ့စစ်ကောင်စီတပ်တွေအကြားအကြိမ်ပေါင်း20ကျော်တိုက်ပွဲဖြစ်ပွားခဲ့ရာ CDF မင်းတပ်ဘက်ကစစ်ကား6စီးကိုမိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကောင်စီတပ်သားနေရာဝန်ကြီးကိုတုတ်တင်နိုင်ခဲ့တာလို့မင်းတပ် CDF ပြောရေးဆိုခွင့်ရှိသူကပြောပါတယ်မင်းတပ်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမင်းတပ် CDF ဖက်ကလည်းအကြမ်းရှုံးရှိခဲ့ပြီးမေလ23ရက်နေ့ကနေဇွန်လ4ရက်နေ့အထိ CDF တပ်ဖွဲ့ဝင်24ဦးကြာဆုံးခဲ့တယ်လို့ဆိုပါတယ်မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီး We Support NUG ဆိုတဲ့စာတမ်းကတပိတ်ပြုလုပ်သူတွေကိုဖမ်းဆီးပြီးပြစ်ခတ်ရာကနေစစ်ကောင်စီနဲ့မင်းတပ် CDF တို့အကြားတိုက်ပွဲစတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်
ကယားပြည်နယ်ဖရူစုမြို့နယ်ပေါ်လခဲမြို့နယ်ကြားနံဖက်ကျေးရွာနီးတဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း900ကဒေသခံပြည်သူ 2,600 ကျော်ထွက်ပြေးသိမ်းရှောင်နေရပြီးသူတို့တို့အတွက်အရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်ပလဲလဲဘလုတိခိုကလိလျာကလောတူသောဆဲခုနန်ခိမုန်နဲ့နံဖက်ကျေးရွာရွာသား 2,600 ကျော်အတွက်ဆောင်းမိုးကချင်းတောင်စေးနဲ့စန္ဒရိခါတွေလိုအပ်နေတယ်လို့ပြောပါတယ်ဇူလိုင်လ16ရက်နေ့ကစပြီးတော့ကရင်နီတပ်မတော် KA ကရင်နီမြူရာကာကွယ်ရေးတပ် KNDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇူလိုင်လ19ရက်နေ့မှာစစ်ကောင်စီဘက်ကကျွော်တွေထဲကိုလက်နက်ကြီးတွေနဲ့ပြေးကားခဲ့တဲ့အတွက်ရွာသားတွေဟာကျွော်ကနေထွက်ပြေးနေကြရပါတယ်
ချန်ပီယံမှာဇွန်လ3ကစတဲ့ကိုဗစ်တတိယလိုင်းကြောင့်ကိုဗစ်ကူးစက်ခံရသူစုစုပေါင်း 9,600 ကျော်ရှိနေပြီးသေဆုံးသူစုစုပေါင်း 165 ဦးရှိပြီဖြစ်ကြောင်းကိုဗစ် operation teams တွေထံကနေသိရပါဗျ။ကိုဗစ်ကူးစက်မှုအများဆုံးကလာရှိုးမြို့ဖြစ်ပြီးကိုဗစ်ကူးစက်ခံရသူ 1,300 ကျော်ရှိနေပြီဖြစ်ပါတယ်။လက်ရှိမှာတောင်ကြီးမြို့အပါအဝင်မြို့ကြီးတော်တော်များများမှာအောက်ဆီဂျင်ပန့်ဆောက်လုပ်ဖို့အတွက်စူးစမ်းနေဆဲဖြစ်တယ်လို့မြို့နယ်အသီးသီးကကျန်းမာရေးဌာနတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုကြောင့်အာနာသိန်းစစ်တပ်ကထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးတာတွေမတွေ့ရပဲမြို့နယ်ကျန်းမာရေးဌာနနဲ့လူမှုကူညီအဖွဲ့တွေကပဲဆောင်ရွက်နေကြတာဖြစ်ပါတယ်
ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ဒုတိယကြိမ်မြောက်မုံလငယ်များညီလာခံကိုလတ်တလောကိုဗစ်ရောဂါကူးစက်မှုမြင့်မားလာနေတဲ့အတွက်ကျွတ်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့လူငယ်ကောင်းဆောင်တွေကပြောပါတယ် ตุลยาเจียงเหมียวมงลุงเงี้ยญีลากันโกมงจิริปาติเซ็งชุ่นနိုင်ပြီသုံးခရိုင်မှာကိုစလေအစရ၅၀ဦးခန်းလောက်လာမဲ့ဆူလိုင်လာ၂၉ရက်နေ့ကစတင်ပြီး၃ရက်သာကျင်းပတွားဖို့ရည်ရထားပေမဲ့လက်တလောကျင်းပဖို့မစင်တော်တဲ့အချိန်ဒီမှာရှိနေပါတယ် ပရမကျိန်မုံလုံငယ်များညီလာခံကို၂၄ခုနှစ်မေလ၃ရက်နေ့ကနေ၃ရက်နေ့ထိ
မော်လမြမြို့တောင်ပေါ်တန်းရှိတာသနာ၂၅၀၀ပေးမှန်တော်မှာကျင်းပခဲ့ပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်အတွင်းမှာကိုဗစ်-19ကူးစက်ရောဂါဖြစ်ပွားသေဆုံးမှုတွေမြင့်တက်နေသလိုဆေးဝါးတွေပြက်လက်မှုကုသမှုအခက်အခဲတွေနဲ့ကြုံနေကြရပါတယ်။
အကြောင်းဆောင်မှုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။ဂျန်လာနဲ့ဇူလိုင်လဝက်အတွင်းမှာမွန်ပြည်နယ်သဝန်းလုံးကကိုဗစ်ရောဂါကူးစက်ခံရသူရောဂါဖြစ်ပွားမှုကူးစက်မှုကသေဆုံးမှုနှုန်းမြင့်တက်လာနေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာအနန္ဒဝင်းကအခုလိုပဲပြောပါတယ်။ဒီ၆၅ခုနှစ်လပိုင်း၊၆၀ခုနှစ်ဦးရှိတာဆိုတာတကယ်အလိုင်းဆိုတော့တ ကိုယ်စားမှုမှာပေနှုံးပြီးအားလုံးမြင့်တက်လာခဲ့ပါတယ်။အရင်အခါတုန်းကချက်ပွားပြီးတည်ဆုံနှုံးပြီးတရားမှာနှစ်ရာခိုင်နှုံးနှစ်ယောက်လောက်ပဲရှိပါတယ်။အခုတော့ဒီနေ့အထိမှာဆိုရင်တရားချင်း၄၀ကမှ၅အဲ့တော့ဒူလီတရားချင်း၄ယောက်ကျော်ကွယ်လွန်နေဆိုတာကိုကျွန်တော်တွေ့ရှိရပါတယ်။အဲ့တော့ဒီနှုန်းကချက်ပွားမှုမှာများပြားတဲ့အနေအထားတော့မပြေနေရခြေဆိုင်နေရပြီလို့ပြောချင်ပါတယ်။
လက်ရှိအနေအထားရမော်လမြိုင်မြို့ပေါ်မှာကိုဗစ်ရောဂါတော်တော်များများပြနေတယ်လို့ယူဆရပြီးဆေးဝါးတွေပြတ်လတ်နေတဲ့အတွက်စီကံပိတ်ထားရတယ်လို့မော်လမြိုင်မြို့ပေါ်ကဆရာဝန်တဦးကမွန်မာတာနဲ့အခုလိုပဲပြောပါတယ်။လက်ကတော့မပလမ်းမကောထန်ဝီရောဖုံမကလန်မတ်ထွန်ကမလေးဦးကဆန်ဒူးမော်လမြိုင်မြို့ပေါ်မှာစီကံတော်တော်များများပိတ်ထားပေမဲ့ကျွန်တော်ကလူနာတွေကိုတနာလို့စီကံဖွဲ့ထားတယ်ကျွန်တော်တို့မိတ်ဆွ अभी लुना घास ऐठेगा ठवन निभा अनामयारा अयारा मतीजारा फिरने दे कागु चिलाई तो चनोरु मोलमिया म्यूमा कुबेर तो प्याने दे निराशी ने भी नारुकुगा सेरी वायलु में आफिरने भी पारासीट मोगा सा म्यूबोमा चनो लुलो वायखाई ना मया के भू
पारा टिकोजन एंडावंसीलो एंटों सिवारे भी कोन्यपो असाउदासी अबाधा शुजीने येनु सेरे ले प्याला मुशीने ले लो मलम्यान्यो तीरीन्या याक्वेका स्वां सेसान बाइशेंगा प्यावारे अजेंगा पारासी तमों तकाको नयांगा जेचा दिगोजेन लिया चा प्रें हेताई तुवु नठांगाया चा अबाधा शुजी तबु छाया चा काने अखुका मारा पारासी तमों तकाको छाया चा दिगोजेन शिया चा प्रें हेताई तुवु लेटांग चा अबाधा शुजी तबु ठांगाया चा थी सीमित लारे लो सेसान बांशें प्योब्याचेया दिया बारे शे
สับปีรอชัมพีเนตัดสิเลี้ยงอยู่เชียงยาวมาชีเรมายาวมิวเรมายีจีบีรอเบเดนารีจาวจะเชนีลูมูกุนีเอพเวริกาเนยีเบเดนดูริซิโกตัวยากุนีโกเคเคเรพเนจาบาร์เรน้ำหอมงานีเดนสับปีชาบาร์เร สุไลน์นั้นเสียสักคนนั้นเสียนิริมาโมเตทันสวยยอดมุจาวไม่ยอมอยู่หอยังอุกสุธมานำวางช่องยีแชมบียอดดอมยามยากูยีแชมเวนับจะบาร์เรยอดเชนส์ติจัตราจีเตสีตัวลูวันหลอดวันเลวันเดวันตองก็คอยล่องงูยารียีเปตินเนวีแลมปันสัตว์ยีเคเคเรเอริดีรากูกูนีเกเซยีเปซีตัวปูเปผู้เคเคชินีเดลูเกเซยีมาปาวิงกูนีเป็นอิดูกูไซกับเปียวบาร์เร
อาคาบีดีก็แค่แค่เราจะนั่งรถนั่งบ้านสักเดือนเดียวจะรับให้มาเยี่ยมพี่เราจะรู้เนื้อเตียงเราบาลูชีเดียวโอ้โหยังถ้าวันบ้านเวนตราจูวันเดียวไอ้ตรงนี้อยู่อะไรก็ที่เดียวไอ้เพียงนี้มาชีเดียวจะนั่งรถสบายขึ้นเลยก็ยืนวันนอนมาเดียวไอ้ก็สวยวันนี้เราสวยดอกสวยนอนเดียวนอนได้ดีอะไรตีอะไรตีเรตั้งแต่มาลับเตียงเราบาลูบ่โมหะบุตรหูเนี่ยที่สัตย์อยู่ตัวนี้เราไม่พิบีมายาวมือเท่ามาชีเดียวน้ำขักน้ำปงน้ำยองน้ำลุยช่องยีรีเลจ
ပျက်စီးမှုအများဆုံးဖြစ်တယ်လို့ကိုကြီးရေးအဖွဲ့တွေကပြောပါတယ်။ Lashima, ye nene jadwabi so be me, ye beti de, you are dole yaga, you are dari, a sa tau net, tau don ye, a tulu ani de lu, go saiga, biovare.
You mean your pale, pawan si nashine, pawan jaru, a gono light, and what came you are. So, general mo ye, say you are name, majaro, so you know, tau don ye, one or another, a diga, general get nothing lamene, parlor, sort of looking area, ma, pi, tau ye, my illusion, was a one care one show, a gono, light lane, not.
နေအိမ်ကျစည်းသွားတဲ့ရွာသားတချို့ရွာပုံကြီးကျောင်းတွေမှာခေါလုံနေရပါတယ်လက်ရှိမှာတော့ရေဘေးထိတဲ့ရွာတွေမှာကိုပြဘိုးကူးဆက်သူမရှိပေမဲ့မယောင်မြို့မှာတော့ဘိုးကူးဆက်သူတွေရှိနေတယ်လို့သိရပါတယ်ရေကြီးရေရှမ်းမှုဖြစ်ပေါ်တဲ့ဟိုရန်အုပ်စုဟာမယောင်မြို့အရှေ့ဘက်ရှစ်မိုင်အကွာမှာရှိပါတယ် ရခိုင်ပြည်နယ်မှာကိုဗစ်-19ကူးစက်သေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လက်နိုင်ရမယ့်စည်းကမ်းချက်24ချပ်ကိုရခိုင်လက်နက်ကိုင်အေအေကထုတ်ပြန်လိုက်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာယောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ ကော့ကရိတ်မြို့သွားတဲ့လမ်းကိုကယန်ယူဘက်ကအဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဘက်ကကန့်ကွက်ခဲ့ပါတယ်။
တော်ရရှိတဲ့ခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်ပြည်နယ်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ VOA News.com ဖြစ်ပါတယ်။ဒီကနေ့တောက်ကြညာ9:00ကနေ10:00ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေတင်ဆက်တဲ့အခါရေဒီယိုကနေဆိုရင်တော့လိုင်းလူမီတာ19.25က300နှစ်တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ရပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုကမောင်စုံမင်းကပြောပြပါပါ။
တရုတ်နိုင်ငံကဝယ်ယူထားတဲ့စိုင်နိုဖန်ကိုဗစ်ကာယောဂါကာကွယ်ဆေးခုနှစ်သိန်းကျော်ဟာမနေ့ကြာတာပြိနေကမြန်မာနိုင်ငံကိုလေကြောင်းနဲ့ရောက်ရှိလာပါတယ်။အာနာသိန်းစစ်ကောင်စီကနေတရုတ်နိုင်ငံထုတ်ကာကွယ်ဆေး၄တန်းဝယ်ယူခဲ့တယ်လို့ဒီလအစောပိုင်းကပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းကာကွယ်ဆေး၂တန်းထပ်ဆောင်းလူဒန်းခဲ့တယ်လို့ဆိုပါတယ်။ဒီတော့အတွင်းရွေးကောက်ခံလွှတ်တ
ကိုနိုင်ငံတကာအကူအညီနဲ့ရယူပေးသွားမယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော်တီကေဘီရဲ့ထိတ်တန်းခေါင်းဆောင်တစ်ခုဖြစ်သူစေဦးစီးချုပ်ပိုချုပ်ကြီးစောမိုးရှေဟာကိုဗစ်ရောဂါနဲ့ရန်ကုန်မြို့မင်္ဂလာတုံးစစ်ဆေးရုံမှာဇူလိုင်လ20ရက်နေ့ကကွယ်လွန်ခဲ့ပါတယ်။ဆေးဝါးကုသမှုခိုင်ယူနေစဉ်အောက်ဆီဂျင်ကျလာရာကသတိမေးသွားပြီးဗိုလ်ဒူးနဲ့ညနေပိ အရှိတောင်အရှရဲ့တောင်ပေါ်အပူပိုင်းတစ်တော်တွေမှာတစ်ပင်တွေအလင်းအမြန်ပျောက်ကွယ်ကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးမှာစိုးရိမ်နေရကြောင်းသူတေသနာပညာရှင်တွေကလေ့လာတွေ့ရှိထားကြပါတယ်။တကမ္ဘာလုံးမှာအပူပိုင်းတစ်တော်အလုံးရဲ့15ရာခိုင်နှုန်းလောက်ဟာအရှိတောင်အရှမှာရှိပြီးတစ်ပင်တွေတိရစ္ဆာန်တွေဇီဝမျိုးစုံမျိုးကွဲတွေရေရှည်တည်တံ့ရေးအတွက်အဓိကအထောက်အကူပေးနေတယ်လို့လည်းဆိုပါ ကျွန်တော်တို့တော့မှာကာကွယ်ဆေးတဲ့မှာကျွန်တော်တို့ကလိုအပ်တာပဲကျွန်တော်တို့တော့မှာကာကွယ်ဆေးတဲ့မှာကျွန်တော်တို့ကပျော်ပါတယ်ဒီကြောင့်သားတွေဟာတိုင်းနိုင်ငံရဲ့ဘီဇင်းစ်ကိုပြုပြင်ပြောင်းလဲပေးဖို့မနစ်တုန်းကတောင်းဆိုဆန္ဒပြခဲ့ရမှာပါဝင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာသတင်းချင်းချုပ်ကိုကိုကမောင်ဆုံးမင်းပြောပြခဲ့တာကျေးဇူးပါခင်ဗျာဒီမနက်အတွက်အစီအစဉ်ထုတ်လို့ရေ
Darrell Smith တို့ဖြစ်ကြပါတယ်။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးယောဂကပ်ဘေးနဲ့အခြားသောစိုးရိမ်ပွဲဘေးအန္တရာယ်အမျိုးမျိုးကနေလွတ်မြောက်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program